ထိုင်းဝမ်နိုင်ငံတဝမ်းကျင်းပခဲ့တဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာတရုတ်အစိုးရလိုလားတဲ့လက်ရှိအာဏာရပါတီဟာထင်ထားတဲ့ပုံမှုစိုးစိုးဝါးဝါရှုံ့နေခဲ့ပြီးတဲ့နောက်ထိုင်းဝမ်ဝန်ကြီးချုပ်ဟာယာဒုကနေနှုတ်ထွက်သွားပြီဖြစ်ပါတယ်။ရွေးကောက်ပွဲမှာသူ့ရဲ့အမျိုးသားဝါဒီပါတီအကြီးအကျယ်ရှုံ့နေရတာဟာသူ့ကြောင့်ပါလို့ဝန်ကြီးချုပ်ဂျာယီဟွားကသတင်းစာရှင်းလင်းပွဲတစ်ခုမှာဝန်ခံပြောဆိုသွားပါတယ်။ကွန်မန်တန်ပါတီဒါမှမဟုတ် KMT လို့လူသိများတဲ့ဝန်ကြီးချုပ်ရဲ့ပါတီဟာအရင်ကအမာခံထောက်ခံမှုအချိန်တော်တော်ရရှိလာခဲ့တဲ့ထိုင်ဝမ်ရဲ့မြို့တော်တိုက်ပေအပါဝင်မြို့ကြီးနဲ့မြို့နယ်ပေါင်း၈ခုမှာအရင်နေခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲအကြိုကောက်ယူခဲ့တဲ့စစ်တမ်းတွေမှာတော့၃နေရာရှုံးနေနိုင်တယ်ဆိုပြီးကြိုတင်တွက်ဆထားခဲ့ကြတာပါ။အခုရွေးကောက်ပွဲရလအရထိုင်ဝမ်ပြည်သူတွေဟာသမရမာရင်ကြောင်းတဲ့အတူတရုတ်ပြည်မာကြီးနဲ့ဆက်ဆံရေးပုံမှုခိုင်မာအောင်စူးစမ်းနေတဲ့သူ့ရဲ့လှုပ်ဆောင်မှုတွေကိုမကြိုက်ကြဘူးဆိုတာကိုဖော်ပြနေတာဖြစ်ပါတယ်။